အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးခတ်ကမ်ဘယ်ဟာမြမရေးအပါဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုဒီကနေ့အင်္ဂါနေ့မှာရောက်ရှိသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အီးသေဆုံးပြီးတဲ့နောက်အရှေ့မြောက်အာရှဒေသကိုအမေရိကန်အစ်အမြင့်ဆုံးတာဝန်ရှိသူတဦးပထမဆုံးအနေနဲ့သွားရောက်တာဖြစ်ပါတယ်။ဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့အထိ4ရက်ကြာမဲ့ဒီခရီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံဆိုးမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တို့ကိုလည်းခရီးဆက်မှာဖြစ်ပါတယ်။တရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံခီးစဉ်အတွင်းမှာမစ္စတာကတ်ကမ်ဘယ်အနေနဲ့မြန်မာနိုင်ငံရဲ့နောက်ဆုံးဖြစ်ထွန်းမှုတွေအပါအဝင်အင်ရှင်နိုင်ငံတွေနဲ့နှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စရပ်တွေဒေသတွင်းနဲ့နိုင်ငံတကာရေးရာတွေကိုလည်းကြေကြေပြန့်ပြန့်ဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်တုန်းကသတင်းထုတ်ပြန်ထားပါတယ်။နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာမြောက်ကိုရီးယားနိုင်ငံနဲ့အင်းနီးချင်းတွေဖြစ်ကြတဲ့တရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဟာရှေ့မတိုးနောက်မဆုတ်တက်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အရေး6နိုင်ငံဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြတဲ့နိုင်ငံတွေဖြစ်ပါတယ်ရှင်။